မြန်မာနိုင်ငံမှာစစ်တပ်ရဲ့ဖြလိပက်စနစ်နဲ့လှုပ်ရှားမှုတွေကလူခွေချိုးဖောက်မှုတွေအချိန်ချင်းဖြစ်နေအောင်တွန်းအားပေးနေတယ်လို့ကုလသမဂ္ဂလူခွေဆိုင်ရာမဟာမင်းကြီးကပြောကြားလိုက်ပါတယ်။မစင်မချင်းလေချောင်းကနေတိုက်ခိုက်တာလက်နက်ကြီးနဲ့ပစ်ခတ်တာအရက်သားပြည်သူတွေအိုးမဲ့အိမ်မဲ့ဖြစ်အောင်ရွာတွေကိုလုံးဝဖျက်ဆီးတာလူသားချင်းစာနာတဲ့အထောက်ပံ့တွေမပေးနိုင်အောင်တားဆီးတာစစ်တပ်ကိုတိုက်ခိုက်နေတဲ့လက်နက်ကိုင်အဖွဲ့တွေအစားအသောက်ငွေကြေးအထောက်ပံ့နဲ့တဲ့င်းနဲ့တပ်ဖွဲ့ဝင်တစ်တွေမစုဆောင်နိုင်အောင်ပိတ်ဆို့မှုစတဲ့ဖြက်လေးပြက်စနစ်ကိုကျင့်သုံးနေတာကိုမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအစိုးရခန်းစားမှာဒီလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီး Walter Check ကထောက်ပြထားပါတယ်။လေကြောင်းတိုက်ခိုက်မှုကြောင့်ကလေးငယ်6ယောက်ထက်မနည်းသေဆုံးပြီးတော့9ဦးဒဏ်ရာရခဲ့တဲ့လက်ရက်ကုန်းချေးရွာအပေါ်ဆေးရဟရင်၄စီးဒီတိုက်ခိုက်ခဲ့တဲ့ဖြစ်ရပ်ကိုလည်းဥပမာပေးဖော်ပြထားပါရယ်စစ်အာဏာသိမ်းပြီးတော့နည်းနည်းကြာတဲ့အထိစစ်တပ်ကဇက်တိုက်အကြမ်းဖက်မှုတွေဥပဒေမဲ့ဖမ်းဆီးမှုတွေညှဉ်းပန်းနှိပ်စက်မှုတွေလက်ဆဖျောက်မှုတွေစစ်အာဏာသိမ်းမှုစန့်ကျင်သူတွေကိုထောင်ဒဏ်ချမှုလို့လူခွေချိုးဖောက်မှုတွေအကြမ်းကြိမ်လုပ်နေတယ်လို့မဟာမင်းကြီးကအစိုးရခန်းစာမှာထောက်ပြပါရယ်စစ်ကောင်စီဘက်ကအရသာပြည်သူတွေကိုရည်ရွယ်ချက်ရှိရှိလူမဆန်စွာအကြမ်းဖက်တပ်ဖြတ်မှုအစုလိုက်အပြုံလိုက်တပ်ဖြတ်မှုစစ်ရာဇဝင်မှုဒီလူသားမျိုးနွယ်စုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုအပါအဝင်နိုင်ငံတကာရာဇဝတ်မှုတွေကိုချိုးဖောက်နေတဲ့အတွက်နိုင်ငံတကာတရားစီရင်ရေးဆိုင်ရာရန်ရာတွေစီပေးပို့ပြီးတော့ကျူးလွန်သူအစင်းစင်ကိုတရားမျှတမှုဖော်ဆောင်နိုင်ရေးချိုးပန်းဆောင်ရွက်နေတယ်လို့လည်းမတ်လ3ရက်နေ့ရက်စွဲနဲ့အမျိုးသားညီညွတ်ရေးအစိုးရလူခွေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ